ဇန်နဝါရီလကုန်ပိုင်းမှာကျင်းပမယ့်27ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်ရေးအတွက်ဆက်အမျိုးသားနိုင်ငံရေးဆွေးနွေးပွဲအကျိုးအဖြစ်လူမှုတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေတာကိုရှမ်းပြည်နယ်အစိုးရနဲ့တပ်မတော်ကတာစီပိတ်ပင်နေတာကြောင့်ဒီဆွေးနွေးပွဲတွေကိုရပ်ဆိုင်လိုက်တဲ့အကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်ရှမ်းပြည်နယ်အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွေ့ဆုံပွဲတွေကိုအရင်ကခွင့်ပြုထားပြီးမယ်တပ်မတော်ကတာစီလာနေတဲ့နောက်ပိုင်းမှာအရင်ကအစိုးရကခွင့်ပြုစာထုတ်ပေးပြီးသားကိုတော့လွှမ်းမိုးပယ်ဖြတ်ပုံစံထုတ်ပြီးပြန်လည်ပိတ်ပင်ခဲ့တာဖြစ်တဲ့အကြောင်းအစုံလင်းကိုထိုင်းအခြေစိုက်ပြီးသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
ရှမ်းပြည်နယ်အတွင်းဂျူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွေ့ဆုံပွဲကိုကျင်းပဖို့ကြိုးစားခဲ့ရမှာတပ်မတော်နဲ့ရှမ်းပြည်နယ်အစိုးရဘက်ကစမ်းမြစ်မှုတွေရှိနေခဲ့ပါတယ်ဒါကြောင့်မို့လူသူပြည်စုံပွဲကျင်းပဖို့စီစဉ်ထားတာကိုရက်ဆိုင်လိုက်ပြီးလို့ SNLD တွဲဖက်တွင်မှုဆိုင်းကျော်ညို့ကပြောပါတယ
်မန္တလေးရဲ့တောက်မင်းရဲ့တာမီရဲ့ဟောကကျွန်တော်တို့ဖို့ကျန်တဲ့နေရာလေးသားတာပေါ့ဗျာဒီတစ်ခေါက်သားတာကတော့ဖြင့်တမတော်တွေမဟုတ်တော့ပါဘူးသိုးရကလည်းသူခွင့်ပြုပါတယ်ဆိုတော့ထုတ်ပြီးသားစာကိုပြန်ပြီးတော့လွှမ်းမိုးပယ်ဖြတ်တယ်ဆိုတဲ့ပုံစံနဲ့နောက်စာတစ်ပောင်ထုတ်တယ်ပေါ့ဗျာ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူစုတွေ့ဆုံပွဲတွေကျင်းပရမှာဝိုင်းဝန်းကူညီမှုရှမ်းပြည်နယ်အစိုးရအနေနဲ့ဒီဇင်ဘာလ19ရက်နေ့မှာစာထုတ်ဝေခဲ့ပြီးပြင်မဲ့တပ်မတော်ဘက်ကတာစီပိတ်ပင်ခဲ့ပြီးနောက်ပိုင်းထုတ်ပြီးသားစာကိုလွှမ်းမိုးပယ်ဖြတ်တဲ့အနေနဲ့တမထားတဲ့လင်ကင်းမြို့မှာသာကျင်းပဖို့နဲ့လင်ကင်းမြို့ကလွှဲပြီးကြံတက်နေရာတွေမှာကျင်းပတာကိုခွင့်ပြုပြုရအောင်ပြည်နယ်အစိုးရကလည်းဒီဇင်ဘာ22ရက်နေ့မှာစာထပ်မံထုတ်ပြန်ခဲ့ပါတယ်ဒါကြောင့်မို့လူစုဆွေးနွေးပွဲကျင်းပဖို့ကြံနေတဲ့ကာလီတောင်ကြီးကြောက်မဲနဲ့မန္တလေးပွဲတွေကို CSSU ကရှမ်းပြည်ညူရီကော်မတီဘက်ကနေဖြတ်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ဆိုရဖွဲ့အနေနဲ့ခွေယူပြည်သားအနေထားကနေပြန်လည်ပိတ်ပင်လာတဲ့ကြောင်းရင်းကိုနားမလည်နိုင်ဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC တောင်ကြီးမြို့ဆက်ဆံရေးယုံကောင်ဝန်ခံဒုက္ကူမူကြီးဆိုင်ဦးကပြောပါတယ
်။ကြောင်းရင်းတော့ကျွန်တော်တို့ကမသိရပါဘူးကွာ။ကျွန်တော်ကြာနေမျိုးတွေကိုဟုတ်လားပြည့်တယ်တမမရှိသေးရုံလဲအဲဆက်မလို့ဖြစ်ဆိုရတာလာပြည့်တယ်ကျွန်တော်ဒီအကျိုးကိုတော့ရက်လိုက်တာဒီကြာနေမျိုး၄မျိုးလောက်၄နေရာလောက်ပေါ့ကြာနေတယ်ပေါ့နော
်တနည်းလို့နေ့ကလည်းရှမ်းပြည်နယ်ကြောက်ပိုင်းကြောက်မဲမျိုးမှာနိုင်ငံရေးဆွေးနွေးပွဲကြီးလူထုတွေ့ဆုံပွဲလှုပ်ဆောင်ဖို့တမတော်ကနေတားသီးလာတဲ့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေဖလုတ်တော်ကိုယ်စားလှယ်တွေနဲ့လူထုတွေ့ဆုံပွဲဖြစ်ပြောင်းလဲလုပ်ကံရတယ်လို့SNLD တွဲဖက်သွင်းမှုဆိုင်ကျော်ညို့ကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဖိတ်ထားတဲ့ဒီလူတွေကသူဖိတ်ထားပြီးသားဆိုတော့တောင်မင်းမှာကျတော့လောင်ချိုပီပေါ်ကမုံမိုက်တို့မုံကုတ်တို့ကလည်းလာကြတာကိုမထူးဆိုရကျွန်တော်တို့လွတ်တော်ကိုယ်စားလှယ်က SNLD လောက်မှာပေါ်ပြီးလူထုကိုရှင်းပြတာပေါ့ဗျာ။လူထုနဲ့တွေ့ဆုံပွဲပေါ့
ဒီလိုလွတ်တော်ကိုယ်စားလှယ်တွေနဲ့လူထုတွေ့ဆုံပွဲဖြစ်ကျင်းပလိုက်တာကတော့တပ်မတော်ဘက်ကသာစီနှောက်ယှက်တာမျိုးမရှိဘူးလို့သူကဆိုပါတယ်။ရှမ်းလူမျိုးလားမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးလူထုတွေ့ဆုံပွဲကိုအခုလ18ရက်နေ့ကပင်လုံမြို့မှာစတင်ကျင်းပခဲ့ရမှာတပ်မတော်ဘက်ကစတင်တမ်းမြှင့်မှုတွေရှိလာပြီးဒီဇင်ဘာ23ရက်နေ့မှာလည်းလာရှူသာချီလေးမြို့နယ်မှာကျင်းပခဲ့တဲ့အကျိုးဆွေးနွေးပွဲမှာတော့နိုင်ငံခံတပ်မတော်ကလည်းသာစီပိတ်ပင်ခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့နေပြည်တော်မှာကျင်းပခဲ့တဲ့တနိုင်ငံလုံးပြည်ထောင်တတ်တိုင်းမှုရက်စိုက်ရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး GNCM မှာရှမ်းလူမျိုးစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေဝေရောက်ညှိနှိုင်းမှုကြောင့်လင်းခင်းမြို့မှာကျင်းပသွားဖို့သဘောတူညီခဲ့ကြပါတယ်။ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီတွေအနေနဲ့ကတော့မြို့တော်တောင်ကြီးတမမဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့လည်းတပ်မတော်ဘက်ကသဘောမတူခဲ့ပါဘူး။အကျိုးဆွေးနွေးပွဲတွေတားဆီးခံရတာဟာပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကိုမလိုလားတဲ့သဘောဆောင်နေလို့ဆိုင်းကျော်ညို့ကပြောပါတယ်။ဇန်နဝါရီလအကုန်မှာကျင်းပဖို့ရည်ရွယ်ထားတဲ့27ရာစုပင်လုံတတိယကြိမ်ညီလာခံမှာရှမ်းပြည်နယ်ဒေသမှာရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကနေဆွတ်ရှိလာမဲ့ဆုံးဖြတ်ချက်တွေကိုတင်ပြဆွေးနွေးရမှာဖြစ်ပါတယ်ခင်ဗျာ။